Welcome to the Voice of America in Burmese.
Minglawa khnya, VOA American dan ye 2023 khu ne April 15 ye Jada Rain ne manat phat season ne go myo daw Washington DC ga ne sat tin thaut lun ni ba bi. Tain do meter 32 40 48 50 do ga ne dai yai phan sin 50 nan ne lo. VOA ye Facebook seminar ga ne le dai yai thaut lun pe ni ba bi khnya.ကျွန်တော်ရဲမုံမှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ထပ်ပြီးတော့လည်းဖန်တယ်နှိတ်ကွတ်တယ်လူတွေတတ်တယ်ဆိုတော့တို့ကပူဆိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲဒါနဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်တယ်ကျွန်တော
်တို့ CDM ကလည်း CRPH ပြောတဲ့လက်နက်ကင်တော်လိုင်းကြီးဖြစ်နိုင်မလားဆိုတာကိုယာယီပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုပြောကြားချက်KNA နဲ့မြန်မာစစ်တပ်တိုက်ပွဲတွေပြင်းထန်လာွယ်ရှိနေတဲ့အခြေအနေ၊ကရင်စစ်ဘေးရှောင်တွေစာနာမှုအကူအညီပုံမလိုအပ်နေတဲ့အကြောင်း၊ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ကြာရာရင်းနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ။
အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကစာနာပြပြည်သူတွေအပေါ်အကြမ်းဖက်အင်အားသုံးနှိမ်နင်းနေပေမဲ့မြန်မာနိုင်ငံမျိုးကြီးတွေမှာနေမျိုးစုံနဲ့ဆန္ဒပြနေတယ်လို့တကြံကာလာတွေမှာလည်းသူနီသူဟာနဲ့ဆန္ဒထုတ်ဖော်နေကြပါတယ်လူကိုယ်တိုင်လမ်းပေါ်ထွက်ပြီးဆန္ဒထုတ်ဖော်တာလည်းရှိတယ်လို့အတာအိုးတွေမှာလက်တုံချောင်းထောင်ထားတဲ့ပုံတွေရေးပြီးတော့အတန်တိတ်ဆန္ဒထုတ်ဖော်တာလည်းရှိပါတယ်ဟုတ်သူနေတော့ကတော့စေုပ်ချုပ်ရေးကောင်စီကိုဆန္ဒပြလို့အသက်ဆုံးရှုံးခဲ့ရသူတွေရဲ့သွေးအဖြစ်နဲ့အစိုးရရုံးတွေရှေ့မှာဆေးနီတွေဖြန့်ပြီးသွေးမတိတ်ဆေးသပိတ်ပွဲတွေဆင်နွှဲခဲ့ပါတယ်။မြန်မာစစ်တပ်ရဲ့သွေးဆွန်းတဲ့လောက်ရက်တွေကိုမိမောင်းထိုးပြတဲ့အနေနဲ့တနင်္ဂနွေလုံးဆေးနီတုံးပြီးတော့သွေးသပိတ်ဆင်နွှဲဖို့လှုပ်ရှားတက်ကြွသူတွေကနှိုးဆော်ထားတဲ့အတိုင်းမြို့ပေါင်းစုံမှာပါဝင်ဆင်နွှဲကြတာကိုလည်းလူမှုကွန်ရက်တွေကတပ်ပုံတွေမှာတွေ့ရပါတယ်။မန္တလေးမြို့မှာတော့စစ်တပ်ရဲ့နှိမ်နင်းမှုကိုမမှုဘဲနဲ့လူထောင်ချီလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့တာပါ။CDM လို့လို့ဆိုပြီးတော့ဧပြီလ13ရက်နေ့ညမှာစစ်တပ်ကဖမ်းထားတဲ့မြင့်ငယ်မျိုးမြေထားဌာနအင်ဂျင်နီယာကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့မြို့ခံတွေကိုစစ်တပ်နဲ့ရဲတို့ကပြစ်ခတ်ခဲ့တာကြောင့်လူ6ဦးထက်မနည်းတိတ်ဆုံပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။လူ30လောက်လည်းဖမ်းခံရတယ်လို့ဆိုပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့လက်ချက်နဲ့လက်တလော်လူ80ကျော်တိတ်ဆုံထားရတဲ့ဗကိုးမြို့မှာလည်းဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပြစ်ခတ်မှုရှိတယ်ဆိုတဲ့သတင်းတွေတော့မကြားပါဘူး။တနင်္လာရတိုင်းဒဝဲမြို့မှာလည်းအတာပန်းတွေကိုကင်ပြီးတော့ရာနဲ့ချီတဲ့လူတွေလမ်းမော်ထွက်ဆန္ဒပြတာပါ။တကြံကာလာဖြစ်ပေမဲ့နိုင်ငံတော်ကလမ်းမကြီးတွေပေါ်မှာပုံမှန်အတိုင်းတကြံရေကစားမန်းနဲ့ကြီးတွေလည်းမတွေ့ရသလိုတကြံပွဲတော်အခမ်းအနားတွေလည်းမမြင်ရဘဲနဲ့တိတ်ဆိတ်ခြောက်ကနေပါတယ်။ပြည်သူတွေကတော့တကြံကာလာတစ်လျှောက်လုံးတစ်နေ့တစ်မျိုးနှီးလန်းပြောင်းပြီးတော့တပိတ်ပွဲဆင်နွှဲဖို့စီစဉ်ထားပါတယ်။အကျဉ်းသားများကိုငွေစောင့်ရှောက်ရေးအသင်း AAPP ရဲ့အဆိုအရဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်ကလေးငယ်တွေအပါအဝင်တိတ်ဆုံးသူက930ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီအစ်စ်တွေနဲ့အင်အားသုံးနှိမ်နင်းနေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့စိုးရိမ်ချက်တွေမြင့်တက်လာနေပါတယ
်။ And the country team in Myanmar tells us they remain deeply concerned over the ongoing use of force against children including live ammunition
ကလေးငယ်တွေအပေါ်မှာတော့မြန်မာစစ်တပ်ကကြီအစ်စ်တွေနဲ့တုံးပြီးတော့ဆက်လက်နှိမ်နင်းနေတဲ့အတွက်မြန်မာရောက်ကုလသမဂ္ဂဝန်ထမ်းတွေအလွန်စိုးရိမ်နေပါတယ်တုံချိုရေးတပ်ဖွဲ့တွေအနေနဲ့ကလေးငယ်တွေနဲ့လူငယ်လူရွယ်တွေကိုထိခိုက်စေမယ့်နေလာတွေနဲ့အကြမ်းဖက်တာမျိုးမလုပ်ဖို့မြန်မာကုလသမဂ္ဂအဖွဲ့ကဆက်ပြီးတော့တိုက်တွန်းတောင်းဆိုပါတယ်ဧပြီလ13ရက်နေ့က UNICEF ရဲ့ထုတ်ပြန်ချက်အရဆိုရင်တော့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့ကလေးငယ်က52ယောက်ထက်မနည်းရှိပြီးတော့မစင်မချင်ဖမ်းဆီးခံရသူတွေထဲမှာအရွယ်မရောက်သေးတဲ့သူ1000ထက်မနည်းပါဝင်တာကိုတွေ့ရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရသူစတီဖန်ဒူဂျာရီကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံတွင်းကအခြေအနေကိုစီးရီးယားနိုင်ငံနဲ့နှိုင်းယှဉ်ပြောဆိုလိုက်တဲ့နေ့မှာပဲကုလအတွင်းရေးမှူးချုပ်ယုံပြောခွင့်ရသူဒူဂျာရီရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်မြန်မာစစ်တပ်ကသူ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာကိုနိုင်ငံတကာကထိရောက်စွာမဟန်တားဘူးဆိုရင်တော့စီးရီးယားနိုင်ငံမှာ2017ခုနှစ်ကကြုံတွေ့ခဲ့ရတဲ့ဘေးဒုက္ခအနေမျိုးလူတွေတန်းနေချီဘေးဒုက္ခရောက်ရတဲ့အမားတွေထကြုံရလိမ့်မယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ရှလက်ကဧပြီလ13ရက်နေ့မှာပဲသတိပေးထားပါတယ်စီးရီးယားမှာပေါပောက်ခဲ့တယ်လို့တွေးထွက်တန်းယူအမားမျိုးတွေဘယ်နေရာမှာမှထပ်ပြီးတော့ပေါပောက်မလာအောင်လို့နိုင်ငံတွေအနေနဲ့ဝိုင်းဝန်းဟန်တားကြဖို့လဲက ုလမဟာမင်းကြီးကကြေညာချက်ထုတ်တိုက်တွန်းထားတာဖြစ်ပါတယ်။စကိုင်းတိုင်းမုံရမြို့အဝင်စစ်စေးရဲကိန်းနာမှာဧပြီလ13ရက်နေ့ကဘုံးပောက်ကွဲခဲ့တဲ့အတွဲရဲတပ်သားတအုပ်ထံမှနေထိုင်ရရသွားတယ်လို့မုံရွာဒေသခံတယောက်က VOA ကိုပြောပါတယ်။စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းထားတဲ့မြို့တောင်ဖက်ကစစ်စေးရဲကိန်းမှာမိုင်းနှခါကွဲခဲ့တာပါ။မုံရွာဆက်မှုဆောင်မှာရောမြို့ရဲကကန္နာစိတ်မှာလဲမိုင်းကွဲခဲ့တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီဒေသခံကပြောပါရယ်မုံရွာအထက်မြို့မြောက်ဘက်ကစစ်စေးရဲကိန်းမှာရောမြို့ထဲကဗန်းနားမှာပါမိုင်းကွဲတာအလုံးပေါင်းလိုက်ရင်တော့စုစုပေါင်းမိုင်းကွဲတာက10ကြိမ်လောက်ရှိမယ်လို့လည်းပြောပါရယ်ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိပေမဲ့စစ်တပ်ရဲ့လက်ချက်အဖြစ်ပြည်သူတွေကယူဆနေကြတယ်လို့လည်းဒေသခံတို့ကပြောပါရယ
်ဟုတ်ဘုံကဘုံပေါက်ွဲတဲ့ဖြစ်စဉ်တွေကတော့တကယ်တမ်းတော့ကျွန်တော်တို့မိသူတွေကိုလန့်အောင်ပေါ့နော်ဟို၆လန့်နေတဲ့ဖြစ်စဉ်တွေလို့ကျွန်တော်တို့ကမြင်ပါတယ်ဒါတွေကဒီစစ်တပ်ကလုပ်တယ်လို့ကျွန်တော်တို့မိသူတွေဘက်ကတော့အဲ့လိုမြင်ထားတာပေါ့နော်ဟောလမ်းပေါ်ထွက်မလာအောင်အဲ့လိုဒီ၆လန့်နေတယ်လို့ကျွန်တော်တို့ကမြင်ပါတယ်အဲဒီနေ့ဆိုလို့ရှိရင်လည်းဘဝမှာကလမ်းပေါ်မှာဒီလိုဘုံပေါက်ွဲမှုတွေတရားကခက်ဆိတ်ဆိတ်တွေဖြစ်နေတဲ့အကြောင်းမိသူတွေကလည်းလမ်းပေါ်ထွက်မလာကြပါဘူးအမနေ့ကမှတော့ဒီဆန္ဒပြမှုတွေကတော့ဆက်ပြီးရှိနေပါတယ်ဗျ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေပေမဲ့ဆန္ဒပြပွဲတွေရပ်မတော့ဘဲနဲ့နှီးပေါင်းစုံနဲ့ဆက်ပြီးတော့ပေါ်ပေါက်နေတာပါ။ပေါက်ကွဲမှုတွေနဲ့ပတ်သက်လို့မုံရွာရဲစခန်းကို VOA ကဖုန်းဆက်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုမဲ့သူမရှိပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့မြောက်အတ္တလန္တိတ်စာချုပ် NATO တပ်ဖွဲ့ဝင်တွေကိုပြန်ခေါ်ဖို့အချိန်ရောက်လာပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုဒ်ထုံးနေမှာပြောပါရယ်။တပ်တွေဆီလိုခဲ့ရတဲ့ရီမန်းချက်တွေပြည့်မီသွားပြီဖြစ်တဲ့အတွက်အာဖဂန်နစ္စတန်နိုင်ငံရောက်နေတိုးတပ်တွေကိုလာမယ့်လတွေအတွင်းဘေကင်းလုံခြုံစွာပြန်ရောက်သိမ်းနိုင်ဖို့အသေးချာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လဲဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာနေတိုးအကြီးအကဲယန်စတိုလန်ဘတ်နဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကအဲဒီလိုပြောဆိုခဲ့တာပါတပ်တွေကိုပြန်ရောက်မှာဖြစ်ပေမဲ့အာဖဂန်နစ္စတန်အပေါ်ထားရှိတဲ့ဂရိကဝတ်တွေကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့လဲပြောပါတယ်နေတိုးအကြီးအကဲစတိုလန်ဘတ်အမေရိကန်ကကွယ်ရေးဝန်ကြီး Lloyd Austin ၊ဂျာမန်နိုင်ငံခြားရေးဝန်ကြီး Heiko Maas ၊အီတလီနိုင်ငံခြားရေးဝန်ကြီး Luigi Di Maio နဲ့တူရကီနိုင်ငံခြားရေးဝန်ကြီး Melbert Cavusoglu အပြင်ဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab တို့နဲ့လည်းဝန်ကြီးဘလင်ကင်ပုံထုံးနဲ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါ။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့ NATO တပ်ဖွဲ့ရဲ့အရေးကိစ္စမှာအမေရိကန်နဲ့အနီးကတိုင်ပင်ပူးပေါင်းဆောင်ရွက်ခွင့်ရတဲ့အပေါ်ကြိုးဆိုပါတယ်လို့လည်း Stoltenberg ကပြောပါတယ်အာဖဂန်ကအမေရိကန်တပ်တွေကိုပြန်ရောက်ဖို့ကိုလည်းနေတိုးတပ်ဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုထားတာလည်းဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ညာတိုင်းဒိုမီတာ40 kHz 9.13 ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကမ္ဘာကုန်သွယ်ရေးအဆောက်အုံနဲ့ American စစ်ဌာနချုပ် Pentagon တို့အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်စစ်စုနှစ်နှစ်ခုအကြာအာဖဂန်နစ္စတန်နိုင်ငံမှာတွားရောက်တက်ဆွဲခဲ့တာမှန်ကန်ကြောင်းမတွေ့ရတဲ့အတွက် American တပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံကစက်တင်ဘာလ17နောက်ပိုင်းရုတ်သိမ်းသွားမယ်လို့ American သမ္မတဂျိုးဘိုက်တန်ကပြောဆိုလိုက်ပါတယ်။
will hold the Taliban accountable for its commitment
Megan Bjorsko change out that ni di jan phat tama ko ma so Afghan mi paw ma khwet ma pyu bo pe dar ga di atain Taliban ni sat bi tawon khan ya ba lai me Afghanistan so a ga le di ga di ko ko pe kai bi phit de lo Tamara Joe Biden ga pyo daw da ba Biden ya song phet che ya Mela 1 ya naw pai Afghan ma jan shi ni me American tat phwa win 3000 ko yau tain pi daw ma phit par de Afghan ma shi ni de American tat phwa win ni ko kut kae ya ma Joe Biden ha 40 myaw Tamara phit pi lo သူက50မြောက်တမရာကိုတာဝန်လွှဲမပေးလို့တော့ဘူးလို့တန်ရိတ်တန်ချရတာလည်းဖြစ်ပါတယ်။အမေရိကန်အနေနဲ့တန်တမန်ရေးနဲ့လူသားချင်းဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုအာဖဂန်နစ္စတန်နဲ့ဆက်လက်လုပ်ကိုင်သွားမယ်လို့လည်းတမရာဘိုင်ဒန်ကပြောဆိုသွားပါတယ်။ဆက်လက်ပြီးတော့ဘိုင်ဒန်ကအမေရိကန်နဲ့အမာမိတ်တွေအနေနဲ့အာဖဂန်တပ်ဖွဲ့ဝင်3သိန်းနီးပါးကိုတင်နန်းပေးတာတွေလက်နက်တပ်ဆင်ပေးတာတွေပြုလုပ်ပေးသွားမှာဖြစ်ပြီးတော့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြင်းငြင်းရေးဆွေးနွေးပွဲတွေကိုလည်းထောက်ပံ့ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းတပ်ဖွဲ့ဝင်တွေရုတ်သိမ်းရေးအတွက်NATO မဟာမိတ်တွေနဲ့ဗုဒ္ဓနေကဘရက်ဆဲမြို့မှာဆွေးနွေးခဲ့ပြီး American ပြည်တော်စုအနေနဲ့အာဖဂန်ရဲ့အနာဂတ်အတွက်ဆက်လက်ပြီးတော့ကတိကဝတ်ပေးထားတယ်လို့ဆိုပါရယ်တာလီဘန်တွေကတော့ဒိုဟာသဘောတူညီချက်မှာဖော်ပြထားတဲ့အတိုင်းမေလ10ရက်နေ့နောက်ပိုင်းနိုင်ငံခြားတပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံထဲကရုတ်သိမ်းပေးဖို့ဗုဒ္ဓနေကပြောဆိုလိုက်ပါရယ် Johnson & Johnson ကုမ္ပဏီတို့ COVID-19 ရောဂါကာကွယ်ဆေးတွေကိုဆက်မထိုးပေးဘဲရပ်ထားဖို့ American ကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပြီးမြဲ အစိုးရရဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေအပေါ်မှာတည်အောင်မှုရှိမှာမဟုတ်ဘူးလို့သမရအင်မီရိုကိုဗစ်ဆိုင်ရာတုံ့ပြန်ရေးအဖွဲ့ကပြောပါတယ်။အစိုးရရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေအလုပ်ဖြစ်ပါတယ်လို့လည်းပြောပါတယ်။ပြည်သူတွေကိုထိုးပေးနေတဲ့ကာကွယ်ဆေးတွေထဲမှာ Johnson နဲ့ Johnson ဆေးတွေက9ရာခိုင်နှုန်းပဲရှိရလို့အင်မီရိုကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်ရေးအဖွဲ့အရာရှိ Jeff Zien ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အမေရိကန်မှာပြည်သူတွေကိုဆက်ထိုးပေးဖို့အတွက်အသုံးပြုဖို့အတည်ပြုပြီးသားModerna နဲ့ Pfizer BioNTech တို့ကာကွယ်ဆေးတွေကိုအလုံလောက်ရှိတယ်လို့လည်းပြောပါတယ်။အမေရိကန်မှာနေစဉ်ကာကွယ်ဆေး 3.3 သန်းလက်ရှိထိုးပေးနေတာပါ။သမ္မတဂျိုးဘိုင်ဒန်ကသူတာဝန်ယူပြီးရက်ပေါင်း100ပြည့်မဲ့ April ကောင်မှာလူပေါင်း100ကိုကာကွယ်ဆေးတစ်လုံးတော့အနည်းဆုံးထိုးပေးနိုင်ဖို့ရည်ရွယ်ပြီးသားဖြစ်ပြီးဒီမှန်ချက်ပြည့်မီနိုင်မှာတည်းရယ်လို့လည်းပြောသွားပါတယ်။လက်ရှိကာကွယ်ဆေးတစ်လုံးအထူးခံသာသူတန်ပေါင်း190ကျော်ရှိပြီလို့လည်းဇင်းကပြောပါတယ်။အင်ကာနေကအမေရိကန်ရောဂါထိန်းချုပ်တာစီရေးဌာန CDC နဲ့American အစားအစာနဲ့ဆေးဝါးကွက်ကွက်ရေးဌာန FDA တို့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ Johnson & Johnson ကာကွယ်ဆေးထိုးခဲ့သူ6ဦးမှာဖြစ်တော့ပြစ်ခဲသွေးခဲတာတွေခံစားရတာကြောင့်ဒီဆေးကိုရပ်ထားဖို့ဆုံးဖြတ်ခဲ့တာလို့ပြောဆိုထားပါဗျ။ Syria ရှေ့မြောက်ပိုင်းမှာ Coronavirus ကူးစက်မှုရုတ်တရက်မြင့်တက်လာနေပြီးကပ်ဗီဇိုကြီးကိုကာကွယ်ပေးဖို့အတွက်နိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေကိုကြားဝင်ပေးဖို့ Cut အရာရှိတွေကတောင်းဆိုနေပါဗျ။ဒေသတွင်း Coronavirus ကိုထိန်းချုပ်ဖို့ဆယ်ရက်ကြာမြင့်မဲ့ညမထွက်ရအမိတ်ကအင်ကာနီမှာစတင်တက်ရောက်ခဲ့ပြီးတော့ဆီးရီးယားရှေ့မြောက်ပိုင်းမှာဥယျာဉ်စွန့်ခွာထွက်ပြေးနေသူတွေဒုက္ခသည်တွေနဲ့ IS ဘက်ကဖမ်းဆီးထားတဲ့အကျဉ်းသားတွေစသဖြင့်စုစုပေါင်းလူ9သိန်းနီးပါးရောက်ရှိနေတယ်ကြတာလည်းဖြစ်ပါတယ်။အခြေအနေဟာထိမ့်မနိုင်သိမ့်မရဖြစ်နေပြီလို့အရှေ့မြောက်ဆီးရီးယားကိုပိုင်အုပ်ချုပ်ရေးဒေသရဲ့ကျန်းမာရေးအရာရှိဂျိုဝမ်မစတဖာကဆိုပါတယ်။ဗုဒ္ဓနေတရက်တဲကူးစက်မှုအသစ်248ခုရှိခဲ့ပြီး9ဦးသေဆုံးခဲ့တယ်လို့သတင်းရရှိလာပြီးတော့စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 13,000 ကျော်သွားပြီးသေဆုံးသူ439ခုရှိသွားပါပြီ။ဒေသခံကျန်းမာရေးအရာရှိတွေကတော့အမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကဒီထက်ပိုများနိုင်တယ်လို့ပြောပါတယ်။အင်ကာနီကသေဆုံးသူ4ဦးနဲ့2ဦးဟာလူပေါင်း6000ကျော်နေထိုင်တဲ့ El Hall ဒုက္ခသည်စခန်းကဖြစ်တယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ဒုက္ခသည်စခန်းပြင်ပမှာနေထိုင်သူတွေကကူးစက်မှုမြင့်တက်လာနေပြီးစခန်းတွင်းမှာဆိုရင်ပိုမိုကူးစက်မှုများဆန်မယ်လို့ဒုက္ခသည်ဆိုင်ရာအရာရှိတူက VOA ကိုပြောပါတယ်။ El Hall ဒုက္ခသည်စခန်းနဲ့အခြားထိန်းသိမ်းရေးစခန်းတွေမှာနိုင်ငံသား2000အပါအဝင်IS တိုက်ခိုက်ရေးသမား1000ထက်မနည်းရှိကြတယ်လို့လည်း၎င်းကဆက်လက်ပြောဆိုခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့ဆီးရီးယားရှေ့မြောက်ပိုင်းကို April တည်းကိုဗစ်ကာကွယ်ဆေးအနည်းငယ်ပေးပို့ဖို့ရှိနေပေမဲ့အခုထိမပေးရသေးဘူးလို့ဆိုပါတယ်။ COVID-19 ကပ်ရောဂါအလူးလဲယဉ်ဆိုင်နေရတဲ့ဘရာဇီးနိုင်ငံမှာတော့အစစ်မြင့်ဆေးရုံတွေရှိရာဆာပေါ်လိုမြို့မှာအထူးကလိုအပ်နေတဲ့ဆေးဝါးတွေရောနေရတဲ့အတွက်ရောဂါပြင်းထန်သူတွေကိုကူးသမပေးနိုင်လောက်အောင်ဖြစ်လာနေပြီလို့ Ferhat Del Sapalo သတင်းစာကဗုဒ္ဓဟူးနေ့မှာဖော်ပြခဲ့ပါတယ်။ပြည်내ကျန်းမာရေးဝန်ကြီးဂျင်းဂရိုဝင်ချင်တီယာကလူနာတွေအတွက်စိတ်ငြိမ်စေတဲ့အပါအဝင်ရေးပေါ်ဈေးဝါးတွေပြက်လက်လာနေပြီလို့ Federal အစိုးရစီကိုပေးပို့တဲ့စာထဲမှာရေးသားတင်ပြခဲ့ပါတယ်။ Federal အစိုးရရဲ့အကူအညီတွေအရေးပေါ်လိုအပ်နေပြီလို့လည်း Green ချင်တီယာကသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုပါတယ်။အစင်းမြင့်ဆက်ကရီယာတွေရှိတဲ့ Sao Paulo မြို့မှာတော့ဒီလိုအခြေအနေတွေပေါ်ပေါက်နေတဲ့အတွက် Brazil နိုင်ငံကကျန်းမာရေးစနစ်ကြီးတစ်ခုလုံးအခြေအနေအတောဆွဲသဘောဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေအကြားကိုဗစ်ကြောင့်သေဆုံးသူအများဆုံးကဘရာဇီးနိုင်ငံမှာသတင်းပတ်နှက်ချီပြီးရှိနေတာပါကိုဗစ်ကရောဂါကိုအရေးမကြီးသလို short pop ပြောဆိုနေတဲ့သမရဂျီယာဘိုဆနာရိုကရောဂါကာကွယ်ထိန်းချုပ်ရေးတက်လူအချင်းချင်းခက်ခွက်ခွာနေဖို့ကိစ္စကိုစန့်ကျင်နေသူလည်းဖြစ်ပါတယ်သမရရဲ့ကပ်ရောဂါကင်တွယ်ပုံကြောင့်ဘရာဇီးနိုင်ငံမှာပိုကူးစက်မှုပုံမှုဆိုးဝါးလာစေပြီး P1 လို့မျိုးရိုးဗီဇပြောင်းတဲ့ပိုမျိုးပေါပေါလာပုံရတယ်လို့ကြွမ်းကျင်သူတွေကတုံ့တက်ပါတယ် P1 ဗီဇပြောင်းပို့ကြောင့်ကမ္ဘာတဝန်းစိုးရိမ်မှုတွေတိုးလာနေတာလည်းဖြစ်ပါတယ်အမေရိကန်ပြည်ရင်ပိုကူးသူဒုတိယအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာလည်းနေစဉ်ပိုကူးဆက်မှုစံချိန်မြင့်တက်နေတဲ့အတွက်အချမ်းသာဆုံးပြည်နယ်ဖြစ်တဲ့မဟာရာစရာမှာလည်းဗုဒ္ဓဦးနေကစပြီးတော့15ရက်ကန့်သတ်ချက်တွေတင်းကျပ်ထားပါတယ်ဗုဒ္ဓဦးနေတက်ထဲမှာတင်အိန္ဒိယမှာပိုကူးဆက်သူ38,000ကျော်ရှိခဲ့တာပါလက်ရှိအိန္ဒိယမှာပိုကူးသူ 73.9 သန်းရှိကြောင်းအမေရိကန်ဂျွန်ဟော့ကင်းသက္ကသိုလ်ကဖော်ပြထားပါတယ်ကမ္ဘာတဝန်းမှာတော့ COVID ကူးစက်သူအရေအတွက် 138 သန်းနီးပါးရှိနေပြီဖြစ်ပါတယ်
ဒါကတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးသွားတာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေတင်ဆက်သွားဖို့ရှိပါတယ်သောသချင်းတွေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet ဆိုင်မနာကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်အခုချိန်ကဆက်လို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်KIO ကချင်လူမျိုးရေးအဖွဲ့ဌာနချုပ်အနီးအလောပွင့်စခန်းမှာမြန်မာစစ်တပ်ကနေလေကြောင်းကဘုံကျဲခဲ့ပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေထပ်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIO သတင်းပြန်ကြားရေးတာဝန်ခံကဆိုပါတယ်။ မြန်မာစစ်တပ်ကအာဏာသိမ်းပြီး KIO တပ်ဖွဲ့တွေနဲ့ပြီးခဲ့တဲ့မတ်လကစလို့တိုက်ပွဲတွေပြန်ဖြစ်ခဲ့ရမှာအရင်1990ခုနှစ်ထဲကအသိမ်းခံထားရတဲ့ဒီအလောပွင့်စခန်းကို KIO ဘက်ကနေပြီးတော့မတ်လကုံမှာပြန်ပြီးတော့သိမ်းယူနိုင်ခဲ့တာပါ။ဘာကြောင့် KIO တပ်ဖွဲ့တွေနဲ့အခုလိုတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာရပါတယ်လေ။ KIO သတင်းနဲ့ကြံကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့တနင်္ဂနွေနေ့ကနေစပြီးမြန်မာစစ်တပ်ဘက်ကပြန်သိမ်းပိုက်ဖို့ပေါ့နော်တိုက်ခိုက်လာခဲ့တဲ့စစ်ရေးရရေးပါတဲ့ဒီအလဘုံစခန်းမှာမနေ့ကလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့ပုံကိုဘုံမူကြီးနော်ဘူးက
ဒီနယ်ပိုင်းကတော့ဒီအလဘုံအဲ့မှာလင်းကြားဒစီလာပြမပုံးနေတာချေပြောပြန်ခောက်သွားတယ်ဒါမဲ့ဒီမြေပြင်တိုက်ပွဲတွေကတော့တနည်းပြင်းထန်တဲ့ဟာတော့မရှိဘူးခင်ဗျအဲကျန်တဲ့ဒီဖကန်ပက်တို့အဲတိုက်ပွဲငယ်လေးတွေဖြစ်တယ်ဆိုတာကတော့ကြားပါတယ်ဒီပုံပေါ်မှာဖြစ်ရတာတူးတယ်ဆိုတာကတော့ကျွန်တော်လည်းကြားပါတယ်အဲလင်းနဲ့အပုတ်ထားတာဒီကားနဲ့ရင်နဲ့ပုတ်ထားတာတွေရှိတယ်ဆိုတော့တင်းကတော့ကြားပါတယ
်ဟုတ်ကဲ့အဲ့တော့ဘုံမူကြီးအခုဒီတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေထူးခြားချက်ကရောဘာတွေ့နေလဲ
။တနင်္လာနဲ့တနင်္လာရောမတူဘူး။ဒါပေမဲ့အကြီးကကျွန်တော်တို့လိုက်စားဌာနချုပ်နဲ့ညီတဲ့ဒီအလွန်ပုံမှာတော့သိရဲ့အခြေအနေကတော့ပြီးမှနေတဲ့အနေအထားဖြစ်ပါတယ်။စစ်ကောင်စီဘက်ကနဲ့တက်လာတဲ့ဒီစစ်ကြောင်းတရားလဲတိုးထဲမှာပဲပုံနေတဲ့အနေအထားဖြစ်ပါတယ်။အဲကြောင့်ကျွန်တော်တို့ကအနေနဲ့လဲနေရာရောစင်ဒီယူထားပြီးမှသူတို့ရဲ့အခြေအနေကိုစောင့်ကြည့်နေတဲ့အချိန်ဖြစ်ပါတယ်။နောက်ဘက်ခုနပြောတဲ့ပုံမော်ဘက်မှလည်းသိအားတွေပြန်ပြီးမှတူးထားတယ်။ထပ်ပြီးမှပို့ထားတယ်ဆိုတော့ဒီတိုက်ပွဲကတော့ပိုပြင်းထန်လာနိုင်တဲ့အနေအထားလို့ကျွန်တော်တို့ကသုံးသပ်ပါတယ
်။ဟုတ်ကဲ့ပုံမော်ကြီးအဲ့ဒီတော့အခုလိုအချိန်မှာဘာကြောင့်မလို့ဒီကချင်ဒေတာမှာထူးသဖြင့်ပေါ့နော်။အခုလိုတိုက်ပွဲတွေပြန်ဖြစ်လာပြင်းထန်လာတယ်လို့သုံးသပ်မိလဲ
။အဒီကတော့သူကလည်းအာနာတင်းထားတယ်။နောက်ပြည်သူလူထုကလည်းသူ့ရဲ့အာနာပြုတ်ချရေးမှစူးစမ်းနေတဲ့အချိန်မှာတပက်ကတော့ကျော်တို့လက်နဲ့ကြိုက်တဲ့အဖွဲ့ကိုလည်းဒီပြည်သူလူထုစီမှာစစ်လေးဒီမကိုအောင်အဲပြည်သူလူထုဒီစီမှာကျော်တို့နဲ့အစ်စ်တွေကြက်အောင်အဲပြည်သူလူထုနဲ့မတွဲအောင်ဆိုမှကျော်တို့ကိုလည်းခုလိုမျိုးစစ်စီရဲလုပ်တာဖြစ်နိုင်တယ်လို့သုံးသပ်တာပေါ့
။ဟုတ်ကဲ့အခုလိုဒီရည်ရွယ်လှုပ်ဆောင်လာနိုင်တာကကြည့်ရမှုဘလို့ဖြစ်လာနိုင်မလဲ
ဒီလူလူထုကလည်းသူတို့ဆန္ဒနဲ့သူတို့ဒီရင်းနှန်းချက်နဲ့လုပ်နေတဲ့ဆန္ဒပြပွဲတွေဖြစ်ပါတယ်အဲကျော်တို့အင်တာနက်နဲ့ကာယဖွဲ့တွေကိုတိုက်တယ်နဲ့ဒီပြည်သူလူထုကတော့ရက်တော့မှာတော့မဟုတ်ဘူးလို့သုံးသပ်ထားပါတယ်အဲကျော်တို့ကိုတိုက်တယ်လို့ပြည်သူလူထုကိုလည်းတတ်တာချက်တာတွေသူကပုံမှပြင်းထန်လာတာအဲ့ဒါလည်းပြည်သူလူထုကတော့ကြောက်ပြီးမှရက်တော့မှာတော့မဟုတ်ဘူးလို့မဟုတ်မဖြစ်နိုင်ဘူးလို့ကျွန်တော်ကတော့ယုံကြည်ပါတယ်။ပုံပဲမှပြင်းထန်လာမယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်။ဒီကျင်နာမြို့ပေါ်မှာဆန္ဒပြတဲ့ပြည်သူလူထုတွေလည်းပုံပဲမှဂျင်းအားကြီးတွေကပြင်းထန်လာနိုင်တယ်လို့မျှော်လင့်ပါတယ်။ထို့နည်းတော့လည်းကောင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ကဲအဖွဲ့တွေလည်းစည်ရင်းနဲ့ပဲဖြည့်ရှင်းလို့ရှိရင်တော့ပြည်သူစစ်ကတော့ပုံမှချိန်နိုင်တယ်လို့ကျွန်တော်သုံးသပ်ထားပါတယ
်။ဟုတ်ကဲ့လက်ရှိဒီအလောဘုံမှာအထူးကြိုက်ကြဆုံးအနေထားရောဘယ်လောက်လောက်ရှိလဲ
အဲ့လောက်ကြီးပြင်းထန်တဲ့တိုက်ပွဲဆိုတော့မထက်ကတော့ကြဆုံးတာဒီထိတိုက်ပညာရတာတရားတော့ရှိမဲ့တည်ချာပါတယ်အဲ့တော့တော့ဘက်ကလည်းတို့အထိနာတဲ့ပုံစံတော့ဖြစ်ပါတယ်ထိချတဲ့ကိန်းကမနဲ့ပြောတာမျိုးတော့ကျွန်တော်လည်းဘာမှမရဘူးဒါပေမဲ့ဒီ social media မှာတော်တော်များများတက်နေတာတချို့ရှစ်တန်းတမားတွေလည်းသူတမျိုးချင်းတွေသူ့ရဲ့ဒီအမျိုးကြီးဖွဲ့စည်းရေးစီမှာဒရင်းပေးလာတာတော့ရှိကောင်းရှိနိုင်ပါတယ်။ဒါကြောင့်တည်ရင်မိုးတွေကျသွားတယ်ဆိုတာတော့ရခိုင်နှုန်း90ကျော်တော့ကြီးချပေးလို့ကျွန်တော်ပြောလို့ပါတယ
်။ဟုတ်ကဲ့ဘုံမူကြီးကျေးဇူးအများကြီးတင်ပါတယ
်။ကိုဝင်းမင်းဆက်သွယ်နေမြန်ထားတာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်တန့်ရေး CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူလက်နက်ကင်တော်လိုင်းရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားလိုက်ပါတယ်။ CRPH အနေနဲ့လက်နက်ကင်တိုက်မဲ့နီလန်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တယ်လဲ။ဒီနီလန်းကရောဖြစ်တယ်လားဖြစ်နိုင်မလားဆိုတာရင်းနဲ့ပတ်သက်လို့မြမအရေးလေးလံသုံးသပ်နေသူဒေါက်တာတင်မောင်တန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းစူးစီးတင်ပြထားပါတယ်။
ကုလသမဂ္ဂထုတ်ပြန်ချက်အရမြန်မာစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးရက်ပေါင်း80ကျော်အတွင်းအကြမ်းဖက်ပစ်ခတ်ဖိနှိပ်မှုတွေကြောင့်ကလေးရွယ်တွေအပါအဝင်အနည်းဆုံးလူပေါင်း900ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။အခုလိုစစ်ကောင်စီဘက်ကလက်နက်မဲ့တဲ့ပြည်သူတွေကိုအကြမ်းဖက်ဆက်လက်ဖိနှိပ်နေတဲ့အပေါ်မှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အနေနဲ့ CDM လှုပ်ရှားမှုနဲ့အတူလက်နက်ကိုင်တော်လှန်ရေးပါလှုပ်ဆောင်ဖို့မဖြစ်မနေရွေးချယ်ခဲ့ရတယ်လို့ VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အတန်ဖိုင်မှာသူကအခုလိုပြောသွားပါတယ်
။ခုတည်းကကျွန်တော်တို့ခေါင်းဆောင်တွေကိုလည်းလွတ်မပေးဘူး။ကျွန်တော်တို့ထပ်ပြီးတော့လည်းဖမ်းတယ်၊နှိပ်ကွပ်တယ်၊လူတွေတတ်တယ်ဆိုတော့သူတို့ပို့ပို့ပို့ပို့ပို့ဆိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲဒါနဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်တယ်။ကျွန်တော်တို့ CDM ကနေတဆင့်တော်လှန်ရေးလုပ်ပြီးတော့စစ်တိုက်ပြီးတော့ကျွန်တော်တို့လူတွေကိုသေစေတာတို့သွေးထွက်တာတို့ဖြစ်ချင်လို့မဟုတ်ဘူး။လည်းဖြစ်ချင်းလဲအခုကဖြစ်အောင်သူတို့ကတမင်တွန်းပြီးတော့ပို့နေတာကျွန်တော်တို့ဒေါ်လာရေးဟာဒီ EAO တွေရှိတဲ့နေရာတွေမှာ EAO တွေရဲ့အင်အားနဲ့အနည်းဆုံးအားအကောင်းဆုံး CDN လည်းအားကောင်းတယ် EAO တွေကလည်းအားကောင်းတယ်ဆိုတဲ့မြို့တွေကိုအရင်ဆုံးကျွန်တော်တို့သိမ်းရမှာဖြစ်ပါတယ်အဲ့ဒီနယ်တွေကိုသိမ်းရမှာဖြစ်တယ်အဲ့ဒီရွာတွေကိုသိမ်းရမှာဖြစ်တယ်ဒါမှသာကျွန်တော်တို့အစိုးရဆိုတဲ့စကလုံးနဲ့အညီကျွန်တော်တို့ကအုပ်ချုပ်ရေးတွေလည်းရှိမယ်တရားစီရင်ရေးတွေလည်းရှိမယ်ကာကွယ်ရေးတွေခုနစစ်ရေးတွေလည်းကျွန်တော်တို့ရှိပြီးတော့ territory ဆိုတဲ့နယ်မြေလည်းရှိမှာဖြစ်ပါတယ်ဒါမှသာအစိုးရဖြစ်မှာတော်သူနိုင်ငံတကာကအတိမတ်ကပြုတ်အောင်ကျွန်တော်လုပ်မှာပါပြုတ်လားမပြုတ်လားအရေးမကြီးဘူးအစိုးရဆိုတဲ့အဓိပ္ပာယ်ကအဲ့ဒါပဲကျွန်တော်တို့အခုဆိုရင်ပို့ပြီးတော့လည်းကျွန်တော်တို့အနေနဲ့ humanitarian aid တွေရော assistant တွေရောစာနာရိတ်ခါတွေရောကျွန်တော်ရရှိဖို့အလားအလာတွေအများကြီးကောင်းနေတဲ့အတွက်အဲ့ဒီတင်တန်းနေအများကြီးပြေးပြီးလူတွေအများကြီးကိုလည်းမွေးနိုင်မဲ့အနေအထားရှိပါတော့။ဒါပေမဲ့တန်းနိုင်တယ်များသွေးထွက်တန်ရုံမဖြစ်အောင်ကအဲ့ဒီအင်အားတွေကျွန်တော်တို့မှရှိဖို့လိုတယ်လူအင်အားကောင်းဖို့လိုတယ်စိတ်ဓာတ်အင်အားတွေကောင်းဖို့လိုတယ်ဒီကျွန်တော်တို့စီးတွေစနစ်တွေကောင်းဖို့လိုအဲ့လိုကောင်းတယ်ဆိုရင်ကျွန်တော်တို့စောစောကပြောတဲ့အဲကာကွယ်ရေးလုပ်ငန်းတွေကာကွယ်ရေးတပ်ဖွဲ့တွေအင်းနဲ့အားနဲ့ဆိုရင်တို့တွေကျွန်တော်တို့တော်ယုံတန်ယုံနဲ့တို့ကျွန်တော်တို့လာပြီးတော့မတိုက်ခိုက်နိုင်တဲ့အနေအထားဖြစ်ရအောင်လုပ်အောင်မှာဖြစ်တယ်။အဲ့ဒီနီးအားဖြင့်တို့ဇပွဲပေါ်ကိုတက်ချင်တက်လာဇပွဲပေါ်တက်လာဆိုလို့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဖို့မဟုတ်ဘူး။ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ပြောတဲ့ဟာတွေလုပ်အောင်ကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ခေါင်းဆောင်တွေကိုမလွတ်ပေးဘဲနဲ့ဘာဇပွဲမှာထိုင်နေအောင်ကြည့်ဘူး။ညနေချင်းလုံးဝစိုင်းမှာမဟုတ်ဘူး။နော်ကျွန်တော်တို့ခေါင်းဆောင်တွေကိုလွတ်ပြီးတော့ကျွန်တော်တို့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးကျွန်တော်တို့ချင်းဝန်ဆောင်ကိုကျွန်တော်တို့ပြောတင်တာတွေပြောပြီးတဲ့အချိန်ကျမှသာဇပွဲမှာထိုင်မှာဖြစ်တယ်။သူတို့ကိုကျွန်တော်တို့အဲ့လိုဇပွဲမှာထိုင်နေရအကြောင်းမရှိဘူး။အဲ့ဒီဟာမပါဘဲနဲ့ကျွန်တော်တို့ခေါင်းဆောင်များနဲ့ကျွန်တော်တို့ဖန်ထားတဲ့ကျွန်တော်တို့လူရဲ့တော်လှန်ရေးအင်အားစုတွေကိုလွတ်မပေးဘဲနဲ့သူတို့နဲ့မျက်နှာချင်းဆိုင်ပြီးစကားပြောစရာအကြောင်းမရှိဘူး။ကျွန်တော်တို့မပြောဘူး။အဲ့တော့အဲ့လိုမျိုးဖြစ်ပါတယ်။အဲ့တော့တကယ်လို့အဲ့ကြရင်တော့ဒါတော်မှပဲကျွန်တော်တို့အောင်ဆန်းစုကြည်တို့တမတာကြီးတို့ကိုကျွန်တော်တို့တွေအသေးချာပြောပြီး inform လုပ်ပြီးအခုပြောင်းလဲနေတဲ့အခြေအနေတွေကိုတင်ပြခွင့်ရမှာဖြစ်တယ်။တင်ပြခွင့်မရလို့မဖြစ်ဘူး။ဒါကိုဘာဖြစ်လို့ဆိုတော့အမေတို့နားလည်အောင်ရှင်းပြ။ဒါမှသာလဲကျွန်တော်တို့အခြေအနေတွေကဘာကြောင့်ဒီလိုပြောင်းလဲသွားလဲဆိုတော့သိမှာဖြစ်တယ်။အဲ့ဒါကိုကျွန်တော်လုပ်ပြီးတော့မှသာလဲကျွန်တော်ဒီဟာကိုစကားပြောနိုင
်။ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆုပြောသွားတာပါ။လက်နက်ကင်တော်လန်တဲ့နီလန်ဟာမြမတမိုင်းကြောင့်အရာဆိုရင်နှစ်ပေါင်းများစွာကတည်းကရှိခဲ့တာပါလက်ရှိမှာလည်းတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေရှိနေတယ်လို့စစ်ကောင်စီဘက်ကလည်းခြေမုံတိုက်ခိုက်နေတာဖြစ်ပါတယ်ဒါကြောင့်ဒေါက်တာဇော်ဝေဆိုးပြောသွားတယ်လို့ CRPH အနေနဲ့လက်နက်ကင်တော်လန်တဲ့နီလန်ကိုရွေးချယ်တာဖြစ်တင်သလားအင်အားကြီးမားတဲ့မြမစစ်တပ်နဲ့ရှင်ဖို့ရောဖြစ်နိုင်ပါမလားမြမအရေးလေးလာတုံးသက်သူဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဖြစ်တဲ့တာကိုပြောရလို့ရှိရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလှုပ်ဆောင်မဲ့လမ်းကြောင်းကမျိုးသားရင်ကြားစီဒါကအဖြစ်တင်ဆုံးပဲ။လက်နက်ကိုင်လမ်းစဉ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လမ်းစဉ်လည်းမဟုတ်ဘူး။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြမ်းမဖက်လှုပ်ရှားမှုဒီမိုကရေစီရဲ့လှုပ်ရှားမှုကိုပဲသွားတယ်။ဒါပေမဲ့ခနေ့အချိန်ကြီးပေါ့နော်။ခနေ့အချိန်ကတော့1988မှာဖြစ်ခဲ့သလိုပဲလူငယ်တွေလူတို့ကလည်းဟာဒီတက်မလို့ကြီးကိုတော့ဒီစစ်တက်ကြီးကိုတော့သင်္ကန်းနဲ့ပြချမှပဲရမယ်တချို့ကဆိုရင်နိုင်ငံခြားတက်တွေကဝင်ပြီးချဖို့တောင်းမှပဲเนาะဒီလောက်ထိမျောနေတောင်းဆိုနေကြတာလေးကိုတွေ့ရတယ်ဒါကဖြစ်နေတာเนาะဖြစ်တဲ့နာကငင်းကြရေးဖြစ်နေတာကဒီအချိန် เนาะဒီလိုဖြစ်လာတာကလေညင်ညင်ညာညာဆန္ဒပြနေတာဒီအပေါ်မှာဖိနှိပ်ရက်ဆက်เนาะရက်ဆက်တာပေါ့เนาะခုနှစ်နှစ်သမီးလေးကိုအိမ်ထဲမှာပဲပြစ်တတ်ပြစ်တာအဖေစီပြေးသွားတဲ့အချိန်မှာပြစ်တတ်ပြစ်တာမျိုးเนาะကလေးတွေကိုเนาะခေါင်းကိုတဲ့တဲ့ပြစ်တာမျိုးဒါတွေအကုန်လုံးကရက်ဆက်တယ်ဒီလိုရက်ဆက်မှုတွေကြောင်းဖို့လို့လေစစ်တပ်ကတော့လက်နက်ကိုင်တော်လာမှပဲရတော့မယ်ဆိုတဲ့အမြင်ဖြစ်လာတယ်เนาะဒါကဒီနေ့ဖြစ်နေတာเนาะအဲ့ဒီလမ်းကြောင်းကဘောဖြစ်နိုင်သလားထိုက်ခဲနိုင်မယ်လို့ထင်တယ်เนาะဘာကြောင့်လဲဆိုတော့1946ဒါတခင်ဆိုးကြီးပုံကန္တာအနေစပြီးတော့ကရင်ပြီးတော့အာဒီကွန်မြူနတီပါတီเนาะပြီးတော့ကျွန်တော်တို့58မှာရှမ်းလက်နက်ကိုင်အဖွဲ့ကြီးတွေအမျိုးမျိုးကချင်းเนาะဒီလိုတော်လာခဲ့ကြတယ်ဒါပေမဲ့မပြီးခဲ့ဘူးသို့တော့ကနေ့အချိန်မှာဖြစ်နိုင်တယ်လားဘာမဆိုဖြစ်နိုင်တယ်ကနေ့အချိန်ကတော့ဘာကြောင့်လဲဒီလက်နက်ကိုင်လှုပ်ရှားမှုတွေအကုန်လုံးကကဘာရဲ့အာယုံစူးစိုက်မှုအရင်တော့တခါမှမရခဲ့ဘူးเนาะအဲရတော့ရပါတယ်အရင်တော့လည်းဒါပေမဲ့အခုလောက်ထိပေါ်ပေါ်ထင်ထင်မရရှိခဲ့ဘူးလက်နက်ကိုင်တော်လာရေးရเนาะအခုဆိုရင်စီရီယယ်လို့ဖြစ်သွားမလားဆိုပြီးစိုးရင်တဲ့အထိကဘာကလည်းဖြစ်ပေါ်လာခဲ့တယ်။နော်ကဘာသုံးသက်သူတွေလွဲနေတာကတော့ပြည်တွင်းစစ်ကြီးဖြစ်သွားနိုင်တယ်ဆိုတာပြောတာမဟုတ်ဘူးပြည်တွင်းစစ်ကဖြစ်နေခဲ့တာကြာလာပြီနှစ်ပေါင်းများစွာ။ဒါပေမဲ့သူတို့ဆိုလိုချင်တာကတော့ပို့ပြီးအရှိန်ဖုန်ပြင်းပြင်းနဲ့ဖြစ်သွားနိုင်တယ်လားဖြစ်သွားနိုင်တယ်။ဘယ်သူရှုံးမလားဘယ်သူနိုင်မလဲ။အခုချိန်မှာတော့ပြောလို့မရသေးဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်ဖြစ်တဲ့နောက်ပြောရလို့ရှိရင်တော့စပွဲဝိုင်းကိုညညဖွင့်ပြီးစကားပြောကြတာအကောင်းဆုံးလို့ကျွန်တော်ထင
်လက်ရှိမြန်မာစစ်တပ်ဘက်ကတော့ကရင်နဲ့ကချင်ပြည်နယ်ဘက်တွေမှာလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားတိုင်းရင်းသားပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒါ့အပြင်မြန်မာပြည်အကြက်တဲပြည်လည်းဖို့မရှိသေးတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးလိုအပ်လာဖို့ရှိကြောင်းဒေသခံအဖွဲ့အစည်းတွေကသတိပေးပြောကြားထားပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေကြာတာပရိနေမနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာကနေလည်းတစ်ချိန်တည်းမှာပဲတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုကမှတော့နောက်ထပ်သတင်းတော်တစ်ခုကိုတင်ဆက်ပေးပါမယ် Free Burma Rangers အဖွဲ့ဟာလူမျိုးပေါင်းစုံပါဝင်တဲ့အဖွဲ့တစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံအတွင်းကအဖိနှိပ်ခံနေရတဲ့တိုင်းရင်းသားတွေကိုကူညီပေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ရတလောမှာလေကြောင်းကတိုက်ခိုက်ခံနေရတဲ့ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခန့်တွေမှာအဓိကကူညီနေတာ25နှစ်ကျော်ရှိနေပြီဖြစ်ပြီးတော့မြေပြင်ပေါ်ကအခြေအနေတွေကိုလည်းကဘာကသိရှိအောင်သတင်းထုတ်ပြန်ပေးနေတာပါဒီအဖွဲ့ဟာကဘာပေါ်ကပြည်ပခန့်ဖြစ်ပွားနေတဲ့ဆူဒန်၊ဆီးရီးယား၊အီရန်နဲ့ကာဒစ္စတန်စတဲ့တခြားနိုင်ငံတွေမှာလည်းအကူအညီတွေပေးနေတာပါစတီဆန်ဖော့သတင်းပေးပို့ထားတာကိုကိုငင်းချင်းကတင်ဆက်ပေးမှာပါ
မြန်မာနိုင်ငံကရင်ပြည်နယ်အတွင်းမှာလေကြောင်းကတိုက်ခိုက်မှုတွေအပါအဝင်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာရတဲ့စေဘေးဒုက္ခသည် IDP ထောင်ပေါင်းများစွာဟာအစားအသောက်ဆေးဝါးနဲ့အမိုးအကာတွေလိုအပ်နေတာပါ Free Burma Ranger အဖွဲ့နဲ့အဖွဲ့တီထောင်သူ David Yuban တို့ဟာကရင်ပြည်နယ်အတွင်းအဖွဲ့30ကျော်နဲ့အတူကူညီနေပြီးတော့စိန်ခေါ်မှုတွေလည်းအများကြီးရင်ဆိုင်နေရပါတယ
် And so our teams move to where the fighting is and right now our teams are with
ကျွန်တော်တို့အဖွဲ့တွေကတိုက်ပွဲဖြစ်တဲ့နေရာလေးစီရောက်အောင်သွားပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးလာကြသူအုပ်စုတိုင်းကိုစေဝါထောက်ပံ့နေကူညီပေးနေပါတယ်။နောက်ပြီးအစားအသောက်တွေမိုးကားတွေပံ့ပိုးပေးသလိုသူတို့ကြုံတွေ့ခဲ့ရတာတွေကိုလည်းမှတ်တမ်းတင်ပါတယ်။ကဘာဒီသတင်းတွေသိအောင်လည်းလှုပ်ဆောင်ပေးနေပါတယ
်။ဒီအဖွဲ့တိုင်းမှာပါဝင်သူအများစုကကရင်လူမျိုးတွေဖြစ်ပြီးတော့အဖွဲ့ရဲ့ဒုခေါင်းဆောင်ကပောစေးကိုတိုင်ကလည်းကရင်နီဒေသကစစ်သားဟောင်းတစ်ယောက်ဖြစ်ပါတယ်။စစ်ပွဲရဲ့အတွေ့အကြုံတွေကိုကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်ပြီးတော့အခုအချိန်မှာတော့လူအခွင့်အရေးချိုးဖောက်မှုတွေကိုဓာတ်ပုံဗီဒီယိုတွေကူညီရိုက်ကူးနေပြီးတိုင်းပြည်အတွင်းကြံနေခဲ့တဲ့ဆွေမျိုးမိတ်ဆွေတွေကိုကူညီဖို့ရည်ရွယ်ပါတယ်
။အစံပါလို့ကြီးဘမယူတန်လက်အဝတ်ကြီး
အခုလက်ရှိမှာတော့ရွာသားတွေဒုက္ခရောက်နေပါတယ်။
ကျွန်တော်တို့ FDRC အဖွဲ့တွေကသူတို့ကိုအကြံဖတ်မှုတွေကနေကင်းဝေးအောင်ကဲတင်နေပါတယ်။အချိန်တည်းမှာပဲကျွန်တော်တို့မိသားစုတွေမိမနဲ့ကလေးတွေဟာတောတောင်တွေထဲမှာပုန်းအောင်နေရပါတယ
်။နေပေါင်း80ကျော်ကြာဖြစ်ပွားနေတဲ့ပြည်ပခကြီးအတွင်းအခုလိုဆွေဘေးဒုက္ခတဲ့ IDP တွေအတွက်ကတော့မကြာခဏကြုံရတဲ့စိတ်ဖိစီးစရာအတွေ့အကြုံတွေပဲဖြစ်ပါတယ်။ဒီထဲမှာထိခိုက်မှုအများဆုံးဖြစ်ပေါ်လာတာကတော့မြန်မာစစ်တပ်ရဲ့လေကြောင်းကတိုက်ခိုက်မှုတွေပဲလို့ UBank ကပြောပါတယ်။
In over 25
years 25နှစ်ကျော်ကင်းပြည်နယ်အတွင်းကူညီနေတာမှာလေချောင်းကဘုံကျဲတာတွေကိုမမြင်ဘူးပါဘူးအခုဆိုရင်နေတိုင်းရှိနေပါတယ်နောက်အောင်းစရာတခုကဘယ်သူပဲဟောဘာမှမခွဲခြားပဲဘုံကျဲတာကိုပါအရက်သားတွေအများစုပဲတည်ဆုံနေရပါတယ်ဒါပေမဲ့ဒါကလည်းရန်ကုန်နဲ့တခြားမြို့တွေမှာလည်းစစ်တပ်ကရက်သားတွေကိုတတ်နေတာပါပဲမြို့သူတွေကလေးတွေနဲ့ရက်သားတွေကိုပါတတ်နေတာပါဘယ်လဲနဲ့ပဲတုံတုံအတူတူပါပဲ
မြန်မာပြည်အကြက်တဲဟာပြည်လဲသွားဖို့လက္ခဏာမရှိတဲ့အတွက်ပြည်တွင်းပြည်ပကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအနေနဲ့အရက်သားတွေအတွက်အကူအညီပေးတာတွေတိုးလှုပ်သွားဖို့မျှော်လင့်ရပါတယ်ခင်ဗျာ
ဒီ American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျို့ရဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748. INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကနေကြာတာပရိနေမနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA Facebook စာမျက်နှာကနေလည်းတစ်ချိန်တည်းမှာပဲတရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American အတန်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့သေတဲ့ချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုအခါမှာတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းလက်ရမပြတ်ပဲကိုအောင်မြတ်သူကတင်ဆက်ပေးပါလိမ့်မယ
်။ပြည်တွင်းစစ်ကြောင်းနှကန်ဝါနာကိုရောင်းနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy သတင်း Online မှာရေးသားဖော်ပြထားတဲ့ Lucas Maya ရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ FIFA ရဲ့အာဏာသိမ်းပြီးကတည်းကဆန္ဒပြမှုတွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်မြန်မာနိုင်ငံဟာရုပ်ချီးမငြိမ်သက်ဖြစ်ခဲ့တဲ့ဆိုပြီးတော့ဆောင်းပါးကိုအစချေရေးသားရပါတယ်။မြို့ပေါ်မှာဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးအခြားတစ်ဖက်မှာလည်းလက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့အခန်းကဏ္ဍကလည်းရှိနေတာမို့သူတို့ဘလို့ရွေးချယ်မလဲဆိုတာတိုင်းပြည်ရဲ့ရေရှည်တည်ငြိမ်ရေးမှာအရေးပါလာတယ်လို့ဆောင်းပါးမှာဖော်ပြထားပါဗျ။ Android ကိုကြိုတင်ရိတ်စာမိတဲ့တက်မတော်ဟာ Match 37မှာသူတို့ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကိုမဆန့်ကျင်တဲ့အုပ်စုတွေကိုတစ်ဖက်သက်အပြစ်ကတ်ရစေရေးကြေညာခဲ့ပါဗျ။ဥက္ကဋ္ဌကလုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်ဖြစ်နေတဲ့တရုတ်နိုင်ငံကတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ကိုယ့်ဘာသာကိုဖြေရှင်းတာကိုပဲဆန္ဒရှိပြီးနိုင်ငံတကာကြားဝင်မှုတော့ငြင်းဆန်ပါတယ်။ဒါပေမဲ့လည်းပြည်တွင်းစစ်ဖြစ်လာခဲ့ရင်တရုတ်အနေနဲ့တိုက်ရိုက်ကြားဝင်ခဲ့တာမျိုးလည်းရှိခဲ့ဘူးတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကတော့အာဏာတည်မြဲရေးအတွက်ဘယ်ရာမဆိုလုံးမဲ့ပုံမျိုးရှိပြီးမြန်မာသမ္မတဒေသတစ်ခုလုံးကိုဘေးဆိုးကြောက်ရွံ့စေမဲ့ပြည်တွင်းစစ်ကတော့တာဆူနေပြီဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်တာပါပဲ။ပြည်တွင်းစစ်ဖြစ်နိုင်ပေါ်ရာအခြေအနေပတ်သက်ပြီးတော့ Ashley Ray ရဲ့ The Spectator သတင်းဝန်လိုက်မှရေးသားတဲ့ဆောင်းပါးကိုလည်းဆက်လက်တင်ပြပေးခြင်းပါတယ်။နှစ်လကျော်ကြာမြင့်နေခဲ့ရကအခုချိန်ထိမတည်မငြိမ်ဖြစ်နေတဲ့မြန်မာပြည်ဟာပြည်တွင်းစစ်တရက်စီကိုဥတီလာနေတယ်လို့အစကြေးရေးသားတာပါပဲ။ စစ်တပ်နဲ့တိုင်းပြည်သားအများစုအကြားထိတ်တဲရင်ဆိုင်မှုဟာစောစောစီးစီးအဖြစ်ရှင်းလို့ရမယ့်ပုံမျိုးတော့မရှိဘူးလို့ဆောင်းပါရှင်ကထောက်ပြထားပါတယ်။အနောက်စုကစေအုပ်စုကိုဝင်ငွေရရှိစေတဲ့စွမ်းအင်တပ်တုနဲ့အခြေခံအဆောက်အအုံပိုင်းကိုတော့ပိတ်ဆို့အေးအေးလာကိုရှောင်လွှဲမဲ့ပုံမျိုးရှိပြီးစစ်တပ်ပိုင်ကုမ္ပဏီတွေကိုတော့အားနည်းသွားအောင်ပဏာမအနေနဲ့လမ်းခွဲဖို့တေချာသလောက်ရှိတယ်လို့ဆိုပါတယ်။မြန်မာအဖွဲ့ဝင်တဝူဖြစ်ပါဝင်တဲ့အရှိတောင်အရှာနိုင်ငံများအတင်းရဲ့တုတ်ပြတ်မှုကလည်းမျောလင်းချက်မရှိသလောက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်။စေအုပ်စုရဲ့အကြံဖက်နည်းပြဟာကလည်းနိုင်ငံရေးအာခံမှုတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဆိုပါရယ်မြို့ကြီးတွေမှာလည်းမငြိမ်သက်မှုတွေနေ့စဉ်မြင့်တက်လာနေပြီးအစိုးရဝန်ဆောင်မှုကဏ္ဍတွေဗန်နဲ့စီးပွားရေးလုပ်ငန်းတွေလည်းတုတ်ဆိုင်နေပြီလို့ဆိုပါရယ်ကိုပိုင်အုပ်ချုပ်ရေးသို့မဟုတ်ခွဲထွက်ရေးအတွက်တိုက်လူနည်းစုတိုင်းရင်းသားလက်နက်ကိုင်တွေကလည်းအချက်ရက်နေတဲ့အုပ်စုကိုအမျက်ထုတ်ဖို့အပြစ်ခတ်ရဲစေတာတွေကိုဆွန့်လွတ်လိုက်ပြီလို့ဆိုပါရယ်ပြည်စုံဝန်ရော www.thespectator.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အားဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတခြားနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာဝိုင်းကနေကြာတာပရိနေမနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA Facebook စာမျက်နှာကနေလည်းတစ်ချိန်တည်းမှာပဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်တိုက်ဖျက်ရေးနဲ့အတူ Federal ပြည်ထောင်စုတည်ဆောက်ရေးကိုပါ CRPH ခေါ်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကကြွေးကြော်နေပါတယ်။လက်တွေ့ဖြစ်လာနိုင်ခြေဘယ်လောက်ရှိပါသလဲ။မြန်မာနိုင်ငံရဲ့တုံ့တက်သူဦးရဲထန်ခမ်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးတုံ့တက်ထားပါတယ်။
ကြတော့မြန်မာအခုမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖက်ဒရယ်တမတော်ဖွဲ့စည်းရေးဆိုရက် CRPH ရဲ့ကြွေးကြော်ဇန်ကိုအရင်သားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလိုက်လေလေလေယုံကြည်သက်ဝင်ကြလိုက်မယ်လို့ယူဆပါသားခင်ဗျာ
ကျွန်တော်တို့နိုင်ငံမှာရေးကြီးတဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRPH ကပေါ့နော်မြန်မာညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်။အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူ့အာဏာဟာဒီမတည်မြဲနိုင်ဘူး၊သူ့အာဏာကိုမထိန်းသိမ်းနိုင်ဘူးပေါ့နော်။အဲအဲ့ဒါလို့ဒီယူဆဒီအောက်မှာဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်တာမယ်လို့ဟိုသုံးသပ်လို့ရပါတယ်ဗျ
။ Federal တမတော်ဖွဲ့စည်းရေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတာကဒါဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် political unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာဖက်ဒရယ်တပ်မတော်တော်ကလက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးရရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လားနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအဓိက energy ထွတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာအာဒီဘလောက်အယုံကြည်ရှိတယ်လဲနောက်ဘလို့ဒီဟာတွေကိုသူတို့အကောင့်ထဲပေါ်နိုင်ပါမလားအာဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးကြည်လိုက်မယ်နောက်တစ်ခုကအဲ့ဒီတက်ဆိုင်ရာတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကလာအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယမြို့သားဒီမိုကရေစီဖွဲ့ဥဆောင်တဲ့အစိုးရစီရင်ဆယ်နှစ်လုံလောက်ခဲ့ပြီဖြစ်ပါတယ်အဲ့ဒီဆယ်နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲ့ဒီဟာနဲ့နှိစအောင်ကျူပန်းခဲ့ကြတာဟာ အကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူး။ဆိုတော့ဒီတိမှာဝအောင်မြင်လာနိုင်မဲ့အလားအလာရှိပါလား
။ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားစရာရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်ဆန်းစုကြည်တို့ဦးဝင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအကျုံအောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့တေချာတယ်သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီပညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်တွေလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုသူတို့ဒီပညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းချက်သိမ်းလိုက်ပါပြီဆိုပြီးတော့ပညာသွားတာရှိတယ်အဲ့တော့ကြီးညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းအဲဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်းသူကချက်ချင်းအတည်ပြုဖို့ကမဖြစ်နိုင်သေးတဲ့အခါကျတော့အဲအဲ့ဒီအခြေခံပုံမှာဒါကိုဆွေးနွေးမယ်ဆိုတဲ့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့
ဒီ NLD ရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားကြရရှိမယ်လို့ဆိုတော့အဲ့ကောင်းဆောင်မိုင်းအပြောင်းလဲကိုလည်းပဲတချို့ကမျောမှန်းပြီးတော့ပြောကြတယ်အခုဖြစ်လာတဲ့ကိစ္စမှာလူငယ်တွေမျိုးဆက်သစ်လူငယ်တွေကအများကြီးသူတို့ကအင်မတန်တက်ကြွတယ်ရှေ့တန်းကပါဝင်ကြတယ်ဆိုတော့ဒီလူငယ်တွေရဲ့သဘောထားကရောအဲ့ကောင်းဆောင်နဲ့ဆက်တူထမ်းမြှားကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းရင်းသားတွေအလုံးတန်းတူဖြစ်ကြမယ်လူတိုင်းတိုင်းရင်းသားမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတော့ယူဆပို့ပြီးတော့ရှိရဲ့မျိုးဆက်တွေပေါ်ထွန်းလာပြီးခေါင်းဆောင်မှုလည်းပဲအဲ့ဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ကမျှော်လင့်နိုင်ရာအကြောင်းရှိပါလား
အဲ့ဒီလိုကတော့မျှော်လင့်နိုင်ပါတယ်အခုလိုပြဿနာကြီးမားမားဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမာပေါ့လူမျိုးအရာပြောမယ်ဆိုရင်ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့အဲဒီတိုင်းရင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနာလဲလာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်။ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်မဝင်စားဘူး။မလိုပါဘူးဆိုပြီးတော့ထင်ခဲ့တဲ့ဒီလူငယ်တွေကလည်းဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်။ဒုတိုင်းရင်းသားတွေအားလုံးစီလုံးညီညွတ်မှတန်းတူအခွင့်အရေးရှိမှဆိုတဲ့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲ။သို့တော်လည်းဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခု CRPH တို့ဘာလို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေးတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပြင်ညာထားတဲ့ဂရိကဝတ်တွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါကဒီမျှော်လင့်ချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီအရေးတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလိုချင်တဲ့အဲဒီဖက်ဒရယ်စနစ်ကလည်းအဲတခါလမ်းလွဲကိုသူတို့လိုက်သွားမိတယ်လို့เนาะဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုတဲ့ဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းသူတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ
်အဲအဲ့ဒါဒီဟာCRPH ဥဆောင်တဲ့အခုအရေးတော်ပုံအောင်မြင်မှုဆိုတာကလည်းပဲအဲဒီတိုင်းရင်းသားတွေရဲ့ယုံကြည်မှုပူပန်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်။ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတဲ့အဲ့လိုညီညွတ်မှုကိုရနိုင်မဲ့သဘောတွေ့ရပါသလား
။မှန်ပါတယ်ဗျ။အဲ့ဒါတော့တေချာတာပေါ့လေဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအပြီးကြီးကခုနသူတို့ဒီဟိုပေါ့စိတ်ကူးထားသလိုဖက်ဒရယ်အာမီနော်ဖက်ဒရယ်တပ်မတော်ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးညီညွတ်ညွတ်နဲ့အဲ့လိုတိုက်နိုင်တယ်ဆိုလို့ရှိရင်တော့အဲဒါမျောလင့်ထားတဲ့အတိုင်းဖြစ်လာနေတာပေါ့သို့တော်လည်းကိုင်းသားလက်နဲ့ကိုင်းတပ်ဖွဲ့တွေမှာလည်းတပ်ဖွဲ့နဲ့တပ်ဖွဲ့ကသူတို့ရဲ့ဒီပဂရိအခြေအနေအရဒီအခု CRPH ရဲ့အဲနော်ဟိုဒေါ်လာပုံကန်နေတဲ့ပုံမှာရည်တည်ချက်ကမတူဘူးဖြစ်နေတယ်ဥပမာ UWS လို့ဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့အချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့အမမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့နော် AA ဆိုလို့ရှိရင်လည်းဒါတို့ရဲ့အာဂျင်ဒါပေါ့နော်တို့ပါတီတို့တပ်မတော်ရဲ့အာဂျင်ဒါကတတ်တတ်ရှိတယ်ဒါကြောင့်အခု CDM တို့ဘာလို့ ਨੇ အဲကျွန်တော်တို့လုပ်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါနဲ့ပတ်သက်လို့ဟိုပါပေါ့ UWSA ဟိုကဘကပကိုပုံကန်ခဲ့တော့ကအခြေအနေလေးတရက်ကိုနည်းနည်းလေးပြောပြခြင်းနဲ့အဲ့တုန်းကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတမှုတတားတွေပေါ့နော်ဝါတမှုတတားတွေရဲ့ခံစားချက်ထဲမှာဘာတခုရေးကြည့်တဲ့အချက်တခုပါလဲဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွတ်မြောက်နေပြီပဲနော်ဒါရန်သူတပ်မှလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တတိလုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့နော်ဆိုတဲ့ဟာသူတို့အဲ့ဒီမှာလည်းအဲ့အခြေခံစိတ်ဓာတ်ရှိရဲ့
ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန့်အဝေးဆုံးလူမျိုးဟာဝါလူဆိုကျင်ပါတယ်ဒီမြန်မာနိုင်ငံခေတ်သစ်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုမှာဝါတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲ့ဘကပတွေအဲ့မှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာလျှင်ပေါ်ပေါ်ထင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုစိတ်တော့မစည်းရဘူးစူရောကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွေရင်ပေါ့လေနိုင်ငံရေး unity မှာဝါလောက်အရေးပါလို့လား
အဲသူတို့ဒီဝါနယ်ကမြန်မာနိုင်ငံရေးနဲ့တော့နည်းနည်းကင်းကွာတယ်ဒါကြောင့်မလို့ဒီမှာဖြစ်နေတဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့လေခံစားချက်ကတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တော့မတူတာအမှန်ပဲသို့တော်လည်းဒီနေ့အချိန်မှာ तू ကအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတယ်1989ဘဂဗတ်ပြုတ်ပွဲပြီးကလေးကတက်မတော်နဲ့ဂျားမှာလက်နဲ့ကိုင်တိုက်ပွဲတွေမဖြစ်ခဲ့တာကလည်းတက်မတော်အတွက်ကနည်းနည်းတက်တာရရနေတဲ့အနေထားတရလို့ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဒီမှာသုံးသပ်ချင်တာကတော့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျောင်းသားတွေ88ဖြစ်ပြီးတော့တော်ရဲကိုရောက်လာကြတဲ့အခါမှာဒီလူငယ်တွေဟာဒီမှာတဲကဖက်ဒရယ်ဆိုတာကိုပထမဆုံးနားလည်သဘောပေါက်ပြီးတော့အမှန်တကယ်ယုံကြည်လာတာဒီလူမျိုးရဲ့ပထမမျိုးဆက်ပဲဖြစ်တယ်လို့ဘရိုမန်ဆရာကပြောတယ်ဆိုတော့အခုဖြစ်လာတဲ့အရေးတော်ပုံမှာလူငယ်တွေရဲ့ကြွေးကြော်လာတဲ့ကိစ္စဟာဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးခံယူချက်ရဲ့ဒုတိယလှိုင်းတစ်ပိုးကြီးတစ်ခုလို့ဆိုရင်မှားမလားခင်ဗျအ
ဲဟုတ်မှားပါတယ်ဗျအဲဒီဟာကတော့နိုင်ငံရေးအရာတော်တော်ကိုခရီးရောက်တဲ့အဲဒီလှုပ်ရှားမှုတစ်ခုလို့လည်းပြောနိုင်တာပေါ့နော်တိုင်းသားတွေရဲ့အရေးကိစ္စတိုင်းသားတွေဒီကျွန်တော်တို့တိုက်ပွဲတွေကြားမှာအဖိနှိပ်အပြစ်ဒဏ်ခံရတဲ့ကိစ္စဒုက္ခရောက်ခဲ့တဲ့ဒီနှစ်ပေါင်း80ဒီပြည်တွင်းစစ်ကြီးရဲ့ဒဏ်ကိုဗမာတွေအများစုနေတဲ့ဒေသကလူငယ်တွေကအခုဟိုကောင်းကောင်းဟိုဟာပေါ့နားလည်ခံစားလာနိုင်တဲ့ကာလလို့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့တစ်ဆက်တည်းပဲဘာကြောင့်ဒီစစ်ပွဲတွေဖြစ်နေတယ်လေဆိုတော့ဒါဖက်ဒရယ်အခွင့်အရေးပေါ့နော်ဖက်ဒရယ်စနစ်အုပ်ချုပ်ရေးမရလို့ပဲဆိုတော့ပို့ပြီးတော့သဘောပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ
် VOA မြန်မာပိုင်းကနေကြာတာပရိနေမနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့အစီအစဉ်ကိုအစီအစဉ်ပြပြချင်းမှာပဲလိုင်းဒိုမီတာ3251ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါVOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆက်မျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကို Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တိတိချင်းတွေတောင်းယူလို့ရတဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတဲ့အတွက်0932382555ကိုခေါ်ဆိုနိုင်ပါတယ်။အခုခါမှာတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။ထိုင်းယူရာလက်ဝိအာဂဇာနီဖြစ်တဲ့မွေထိုင်းဟာထိုင်းနိုင်ငံမှာလူကြိုက်များပြီးတော့ထိုင်းနိုင်ငံတွင်မှာယူရာလက်ဝိကစားတဲ့လူငယ်တွေထောင်ထဲချီပြီးတော့ရှိနေပါတယ်။ဒီလက်ဝိပွဲတွေကနေငွေကြေးအမြောက်အများရနိုင်ကြသလိုတစ်ဖက်မှာလည်းလူငယ်တွေအတွက်အန္တရာယ်တွေလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအခုတစ်ပတ်ရဲ့အာဂဇာကဏ္ဍမှာကိုရန်နိုင်ကတင်ပြပေးထားပါတယ်။
ထိုင်းယူရလက်ဝဲကစားနည်းဖြစ်တဲ့မွေထိုင်းဟာထိုင်းနိုင်ငံမှာတော့လူကြိုက်များပြီးထိုင်းနိုင်ငံတော်မှာရှိတဲ့ယူရလက်ဝဲကစားတဲ့လူငယ်တွေထောင်နဲ့ချီရှိပါတယ်လက်ဝဲပွဲတွေကလည်းငွေကြေးအမြောက်များရသလိုတစ်ဖက်မှာလည်းလူငယ်တွေအတွက်အန္တရာယ်လည်းရှိနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုတစ်ပတ်ရဲ့အားကစားခဏမှာပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ ။မွေထိုင်းလို့ခေါ်တဲ့ထိုင်းလဝေးကတော့ထိုင်းနိုင်ငံမှာလူကြိုက်များရည်ပန်းစားတဲ့အားသာဖြစ်ပြီးတော့လူကြီးတွေသာမကလူငယ်ပွဲတွေလည်းထိုးသက်ကြပါရဲ့။
ကျွန်တော်ကတာတာပါလက်ဝေးပွဲပေါင်း20ထူတာပြီး15ပွဲနိုင်5ပွဲရှုံးပ
ါအသက်9နှစ်အရွယ်တာတာပွန်ပထရာကတော့လက်ဝေးကျူးဝိုင်းတဲ့ကိုပြန်ဝင်ကျင်နေပါပြီတာတာဟာအသက်9နှစ်သာရှိပေမဲ့လက်ဝေးပွဲကနေရတဲ့ဝင်ငွေနဲ့မိသားစုစောင့်ဝတ်နေရေးကိုကူညီပေးနေတာဖြစ်တယ်လို့သူ့ရဲ့မိခင်ဆူရီဖောင်ကပြောပါတယ
်คือรายได้หลักๆตอนเนี้ยถ้าแม่ไม่ได้ขายของก็จะมีเขาที่หาเงินเข้ามาให้อย่างตอนเนี้ย
အခုချိန်မှာကျမတို့မိသားစုရဲ့အဓိကဝင်ငွေကတော့တာတာစီကရတာပ
ါ
ဘာလဲအမေပြောရရင
်
နောက်ဆုံးပွဲထိုးတော့ရရင်ငွေကျမအကျွေးတွေကိုဆက်နိုင်ရပါတယ်
แม่พูดตรง
ๆတာတာနောက်ဆုံးပွဲထိုးခဲ့တာကတော့လွန်ခဲ့တဲ့9လကဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလကကိုဗစ်ဒုတိယလိုင်းဖြစ်ပြီးတဲ့နောက်မှာတော့အကစားပွဲတွေကိုလည်းပြန်ပိတ်လိုက်တာပါတာတာဟာသူ့အမေနဲ့သူ့အမတို့နဲ့နေတာဖြစ်ပြီးတော့သူ့အမဖြစ်သူကလည်းထိုင်းလူငယ်လက်ရွေးစင်အမျိုးသမီးလက်ဝေသမားဖြစ်ပါတယ
်။ตอนนั้นเห็นพี่เป็นหมด
ကျွန်တော်အမကလက်ဝေထိုးပါတယ်။ဒါကြောင့်ကျွန်တော်လည်းသူ့လိုပဲလက်ဝေသမားဖြစ်ချင်ပါတယ
်။ထိုင်းနိုင်ငံမှာလူငယ်ပွဲတွေကလူကြီးပွဲတွေလိုပဲလူကြီးများပြီးတော့ပြိုင်ပွဲတွေအထူးများရှိသလိုဘာသာရေးပွဲတွေနဲ့ခြားပွဲတွေမှာလည်းလက်ဝေပွဲတွေရှိတတ်ပါတယ်။
แม่บอกว่าပြိုင်ပွဲมันได้แรงที
ကျွန်တော်အနေနဲ့အမလူမျိုးဆက်ပြီးတော့ထိုးနိုင်မယ်ဆိုရင်တနေ့ကျရင်ကျွန်တော်လဲသူ့အတွက်အိမ်ဝယ်ပြီးတော့ပိုက်ဆံလေးအများကြီးရှာနိုင်လိမ့်မယ်လို့အမေကပြောပါတယ
်။ထိုင်းနိုင်ငံမှာအသက်15နှစ်အောက်လူငယ်လက်ဝေသမား3သိန်းလောက်ရှိတယ်လို့ထိုင်းကျေးဇာလက်ဝေအဖွဲ့ချုပ်ကတော့ပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံမှာလူငယ်တွေလက်ဝေထိုးဖို့အတွက်ကတော့ဘာမှမလိုပဲမိဘတွေသဘောတူရင်ထိုးနိုင်တာပါ။လက်ဝေပွဲတွေထိုးနေရတာနဲ့အဲ့လိုထိုးတဲ့အခါမှာဒဏ်ရာရရနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ်။
ไอ้ตายมวยเก็บนักแข
่งครับนักแข่งจนละเวทโทได้อาคามาญูตจีริมาดันยาริยะบาระไอ้คาจายินยีเก้อุบพี่รอตะตองลุยะบาระ
ไทยနိုင်ငံမှာโควิด19ကာယောဂါပထမလိုင်းဖြစ်တုန်းကတော့အခက်ခဲတွေရှိပေမဲ့လည်းဒုတိယလိုင်းပြန်ဖြစ်တဲ့အချိန်မှာတော့ပို့ပြီးတော့အခက်ခဲတွေနဲ့ရင်ဆိုင်ရတယ်လို့ซูริปองကပြောပါတယ
်รอบแรกแม่บอกเลยว่าหนักแต่แม่คิดว่ารอบนี้หนักกว่าพอรอบนี้มาเป็น
ตอนที่คือยังไงจมูกเรามีด้าสุด้วยอดอลี่ก็แค่ๆไปแต่ใบแม้อะคืออฉิอนีรีอารมณ์ก้าวหน้านี่พี่เนาะมาดุริยาไหลก็ผิดแต่ด้วยปูปีซู้เหมือนสรุปจมูกติบาโควิดปฐมไหลนูก็ตูชาท่าได้ปัสสันด้วยจ้ะจมูกมีด้าสุอนีรียัดตีไหลได้ไปอะคือตะเฉิงมาတော့จมูกเราปัสสันไม่ชื่อหรอกบางบดูมาแล้วจมูกสีก็นี่ซี้มวยจ้ะบางแต่ใบแม้โควิดปี้ได้ฉิတော့ดีโลเว่เสร็จปียงกันจู้ซ้าตัวมาป่ะจาတော့จามาป่ะเลย
ตะตาเยมีตาสุก็แลสาวุณีကိုဖြည့်ရှင်းနိုင်ဖို့အတွက်သူ့ကိုလက်ဝဲထိုးစေခြင်းပြီးတော့တစ်ချိန်ကျရင်တော့ခြေစားလက်ဝဲသမားဖြစ်အောင်ပံ့ပိုးပေးသွားမယ်လို့သရီပေါင်းကပြောပါတယ်
สงสารเขานะคะขึ้นชกก็สงสารอยู่บนเวที
ตู้ดันยารีอนาเตยารีဖြစ်တဲ့အချိန်တွေဆိုရင်ရန်ကိုတနာမိပါတယ်လက်ဝေးကျိုးဝိုင်းထဲမှာထိုးကြတဲ့အခါနားရဲဆိုတာကျွန်မသိပါတယ်ဒါပေမဲ့သူကအငြင်းန်းဓာတ်ကိုဖုံးကွယ်ထားပြီးနောက်တော့မှပဲကျွန်မကိုပြောပါတယ်ကျွန်မစိတ်မကောင်းဒါပေမဲ့ဓာတ်ကသူလှုပ်ချင်တဲ့ဟာဖြစ်နေတော့ကျွန်မအနေနဲ့ဓာတ်ကိုအပြည့်အဝပံ့ပိုးပေးသွားမှာပါ
ဒါပေမဲ့လူငယ်တွေလက်ဝဲထိုးတာဟာခွေမျိုးတိုးတက်မှုဘိုင်းတွေမှာထိခိုက်စေသလိုအုံနှောင်းနဲ့အာယုံကြောထိခိုက်တာတွေမတန်ဆွမ်းတာတွေဖြစ်လာနိုင်တာကြောင့်ဂျမားရေးဆိုင်ရာကျွမ်းကျင်သူတွေကတော့လူငယ်လက်ဝဲပွဲတွေကိုပိတ်ဖို့တောင်းဆိုနေကြပါတယ်။ထိုင်းနိုင်ငံကလက်ဝဲသမား250ဦးကောင်းတွေကိုတပ်မှန်ရိုက်ပြီးတော့သူ့ရည်ရွယ်ချက်ပြုလုပ်ခဲ့တာမှာတော့တချို့တွေဟာအုံနှောင်းအသိဉာဏ်ခွေမျိုးတိုးတက်မှုကိုထိခိုက်နိုင်လောက်အောင်ကိုကြီးကြီးမားမားထိခိုက်ဒဏ်ရာရတာတွေရှိထားတယ်လို့အဲ့ဒီသူရည်နနာအဖွဲ့မှာပါဝင်တဲ့ထိုင်းနိုင်ငံမဟီရောတက်ကတူကကလေးငယ်နဲ့မိသားစုဖွံ့ဖြိုးတိုးတက်ရေးဌာနရဲ့ညွှန်ကြားချက်မူအာဒီဆက်ကပြောပါတယ
်တန်ချုပ်မွေမကြမီကန်ထုတ်ပတ်တဲ့စမောင်ในผู้ใหญ่เนี่ยเราพบเห็น
လက်ဝေးထိုးတာကြောင့်အိုးနောက်ထိခိုက်တာတွေရှိတယ်ဆိုတာကိုလူကြီးပိုင်းလက်ဝေးသမားတွေဇီကနေကျွန်တော်တို့ရှင်းရှင်းလင်းလင်းတွေ့နိုင်ပါတယ်လက်ဝေးသမားတွေဟာမှတ်ဉဏ်ပျောက်ဆုံးတာတွေနောက်ပြီးကြွက်သားတွေကိုထိန်းချုပ်နိုင်စွမ်းမရှိတာတွေပါကစ္စန်ယောဂါခံစားနိုင်တဲ့ NDA တွေရှိပါတယ်။ယောဂလက္ခဏာဘလောက်ပြင်းထန်တယ်ဆိုတာကတော့ထိခိုက်မှုဘလောက်ပြင်းထန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်။တချို့ကတော့ဒါတရားရဂိုင်းတော့မဟုတ်ဘူးလို့ပြောပါတယ်။ ဒါပေမဲ့လက်တွေ့တွေ့ရှိမှုအရတော့ဖြစ်နိုင်တဲ့အန္တရာယ်ရာဂိုင်းနှုန်းကအများများပြီးအဲ့ဒီကနေမတန်ဆွမ်းဖြစ်လာနိုင်ပါတယ်
တချို့ထိုင်းလွတ်တော်အမတ်တွေကတော့အသက်၁၂နှစ်အောင်လူငယ်တွေကိုလက်ဝတ်ထိုးခွင့်မပေးဖို့ဥပဒေတရပြဌာန်းနိုင်အောင်ကြိုးပမ်းနေကြပေမဲ့လူငယ်လက်ဝတ်ပွဲတွေကလူကြိုက်များပြီးအဲ့ဒီကနေဝင်ငွေတွေလည်းအများပြားရနေတာကြောင့်အခုချိန်ထိတော့အောင်မြင်မှုရမယ့်အလားလာတော့မရှိသေးပါဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရန်နိုင်အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍကိုထုတ်လွှင့်ပေးသွားတာပါVOA American ရဲ့ Radio အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာကနေလည်းတပြိုင်တည်းထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာကိုတော့ VOA Burmese လို့ Facebook မှာအလွယ်တကူရှာနိုင်ပါတယ်။အခုအခါမှာတော့ဒီမနက်ခင်းသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါလိမ့်မယ
်။အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်အင်အားသုံးနှိမ်နင်းနေပေမဲ့မြန်မာနိုင်ငံမျိုးကြီးတွေမှာနေမျိုးစုံနဲ့ဆန္ဒပြနေတယ်လို့တကြံကာလာတွင်မှလည်းသူနီသူဟာနဲ့ဆန္ဒထုတ်ဖော်နေကြပါတယ်။လူကိုယ်တိုင်လမ်းမော်ထွက်ပြီးဆန္ဒထုတ်ဖော်တာလည်းရှိသလိုအတာအိုးတွေမှာလက်သုံးချောင်းထောင်ထားတဲ့ပုံတွေရေးပြီးတော့အတန်သိဆန္ဒထုတ်ဖော်တာတွေလည်းရှိပါတယ်။ပုဒ်ထူနေတော့ကတော့စစ်အုပ်ချုပ်ရေးကောင်စီကိုဆန္ဒပြလို့အသက်ဆုံးရှုံးခဲ့ရသူတွေရဲ့သွေးအဖြစ်နဲ့အစိုးရရုံးတွေရှေ့မှာဆေးနေတွေဖြန့်ပြီးသွေးမတိတ်ဆေးတပိတ်ပွဲတွေဆင်နွှဲခဲ့ပါတယ်။မြန်မာစစ်တပ်ရဲ့သွေးစွန်းတဲ့လောက်ရတွေကိုမိမောင်းထိုးပြတဲ့အနေနဲ့တနိုင်ကလုံးဆေးနီတုံးပြီးတော့သွေးတပိတ်ဆင်နွှဲဖို့လှူရှာတက်ကြွသူတွေကနှိုးဆော်ထားတဲ့အချိန်မြို့ပေါင်းစုံမှာပအဝင်ဆင်နွှဲကြတာကိုလည်းလူမှုကွန်ရက်တွေကတပ်ပုံတွေမှာတွေ့ရပါတယ်။မန္တလေးမြို့မှာတော့စစ်တပ်ရဲ့နှိမ်နင်းမှုကိုမမှုဘဲနဲ့လူထောင်ချီလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့တာပါ။ CDM လို့လို့ဆိုပြီးတော့ဧပြီလ13ရက်နေ့ညမှာစစ်တပ်ကဖမ်းထားတဲ့မြင့်ငယ်မြို့မြေထားဌာနအင်ဂျင်နီယာကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့မြို့ခံတွေကိုစစ်တပ်နဲ့ရဲတွေကပြစ်ခတ်ခဲ့တာကြောင့်လူ6ဦးထက်မနည်းတိတ်ဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။လူ30လောက်လည်းအဖမ်းခံရတယ်လို့ဆိုပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့လက်ချက်နဲ့လက်တလောလူ80ကျော်တိတ်ဆုံးထားရတဲ့ဗကိုးမြို့မှာလည်းဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပြစ်ခတ်မှုရှိတယ်ဆိုတဲ့သတင်းတွေတော့မကြားပါဘူး။တနင်္လာရီတိုင်းဒဝဲမြို့မှာလည်းအတာပန်းတွေကိုကင်ပြီးတော့ရာနဲ့ချီတဲ့လူတွေလမ်းမော်ထွက်ဆန္ဒပြတာပါတကြံကာလာဖြစ်ပေမဲ့နိုင်ငံတော်ကလမ်းမကြီးတွေပေါ်မှာပုံမှန်အတိုင်းတကြံရေကစားမန်းနတ်ကြီးတွေလည်းမတွေ့ရသလိုတကြံပွဲတော်အခမ်းအနားတွေလည်းမမြင်ရဘဲနဲ့တိတ်ဆိတ်ခြောက်ကန်နေပါတယ်ပြည်သူတွေကတော့တကြံကာလာတစ်လျှောက်လုံးတစ်နှစ်တစ်မျိုးနှီးလန်းပြောင်းပြီးတော့တပိတ်ပွဲဆင်နွှဲဖို့စီစဉ်ထားပါတယ်အကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရဖေဖော်ဝါရီလ3ရက်နေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်ကလေးငယ်တွေအပါအဝင်တိတ်ဆုံးသူက930ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီအစ်စ်တွေနဲ့အင်အားသုံးနှိမ့်နေနေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့စိုးရိမ်ချက်တွေမြင့်တက်လာနေပါတယ
်။ And the country team in Myanmar tells us they remain deeply concerned over the ongoing use of force against children
ကလင်းငယ်တွေပေါ်မှာတော့မြန်မာစစ်တပ်ကကြီအစ်စ်တွေနဲ့တုံးပြီးတော့ဆက်လက်နှိမ်နင်းနေတဲ့အတွက်မြန်မာရောက်ကုလသမဂ္ဂဝန်ထမ်းတွေအလွန်စိုးရိမ်နေပါတယ်။တုံချိုရေးတပ်ဖွဲ့တွေအနေနဲ့ကလင်းငယ်တွေနဲ့လူငယ်လူရွယ်တွေကိုထိခိုက်စေမယ့်နေလနဲ့အကြမ်းဖက်တာမျိုးမလုပ်ဖို့မြန်မာကုလသမဂ္ဂအဖွဲ့ကဆက်ပြီးတော့တိုက်တွန်းတောင်းဆိုပါတယ်။ဧပြီလ13ရက်နေ့က UNICEF ရဲ့ထုတ်ပြန်ချက်အရဆိုရင်တော့တုံချိုရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့ကလင်းငယ်က52ယောက်ထက်မနည်းရှိပြီးတော့မစင်မချင်းဖမ်းဆီးခံရသူတွေထက်မှအရွယ်မရောက်သေးတဲ့သူ1000ထက်မနည်းပါဝင်တာကိုတွေ့ရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရသူစတီဖန်ဒူဂျာရီကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံတွင်းကအခြေအနေကိုစီးရီးယားနိုင်ငံနဲ့နှိုင်းယှဉ်ပြောဆိုလိုက်တဲ့နေ့မှာပဲကုလအတွင်းရေးမှူးချုပ်ယုံပြောခွင့်ရသူဒူဂျာရီရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်မြန်မာစစ်တပ်ကသူ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာကိုနိုင်ငံတကာကထိရောက်စွာမဟန်တားဘူးဆိုရင်တော့စီးရီးယားနိုင်ငံမှာ2017ခုနှစ်ကကြုံတွေ့ခဲ့ရတဲ့ဘေးဒုက္ခအနေမျိုးလူတွေတန်းနဲ့ချီဘေးဒုက္ခရောက်ရတဲ့အမားတွေထကြုံရလိမ့်မယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ရှလက်ကဧပြီလ13ရက်နေ့မှာပဲသတိပေးထားပါတယ်။စီးရီးယားမှာပေါပေါက်ခဲ့တယ်လို့တွေးထွက်တန်းယူအမားမျိုးတွေဘယ်နေရာမှာမှထပ်ပြီးတော့ပေါပေါက်မလာအောင်လို့နိုင်ငံတွေအနေနဲ့ဝိုင်းဝန်းဟန်တားကြဖို့လဲကုလမဟာမင်းကြီးကကြေညာချက်ထုတ်တိုက်တွန်းထားတာဖြစ်ပါတယ
်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှူးကတော့နန်းလောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမွန်ပါ။
This program has come to you from